သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြတ်ချက်တိမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့အောက်တိုဘာလ5ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရောအောင်ကတင်ဆက်သွားမှာဖြစ်ပြီးဒီနေ့ပါဝင်မိအစီအစဉ်များမှာတော့မှန်ကန်သောအိမ်ချင်းငွေကိုရွေးချယ်ခြင်းဆိုတဲ့ဆောင်းပါICU သူနာပြုများကကာကွယ်ဆေးထိုးကြရန်စိတ်ခံစားမှုအပြည့်နဲ့အသနာခံဆိုတဲ့ဆောင်းပါသင်ပျော်ရွှင်မှုကိုဝယ်လို့မရပေမဲ့စိတ်ဆင်းရဲမှုရဲ့ကုန်ကျမှုကိုလျော့နေစေနိုင်တဲ့ဆိုတဲ့ဆောင်းပါတဟုန်ထိုးမြင့်တက်လာနေတဲ့အိမ်ချမ်းမြေဈေးကွက်ကိုထိန်းချုပ်ရန်ခြေလှမ်းဆိုတဲ့ဆောင်းပါတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ညူဆော့ဝေးပြည်နယ်ဝန်ကြီးချုပ်အသစ်ရွေးချယ်လူမှုကွန်ရက် Facebook ပြတ်တော့ဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်အတိတ်ပဲမဲဟုဒေါအောင်ဆန်းစုကြည်ပြောယခုချိန်ကစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ညူဆာဝေးပြည်နယ်ဝန်ကြီးချုပ်သစ်ရွေးချယ်Dominic Perotti သည် New South Wales Liberal Party ခေါင်းဆောင်နှင့် New South Wales ရဲ့နောက်ဝန်ကြီးချုပ်ဖြစ်လာပါသည်။ New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Berejiklian ရာထူးမှနှုတ်ထွက်ပြီးနောက်ယနေ့ကျင်းပတဲ့ Party Room အစည်းအဝေးမှာစီမံကိန်းဝန်ကြီး Rob Stoke ကို Mr. Dominic Perotti ကမဲအများဖြင့်အနိုင်ရခဲ့တာဖြစ်ပါသည်။ Mr. Stoke က Mr. Perotti ကိုဂုဏ်ပြုသွားအဖြစ်ချိန်ညာချက်တစ်ခုထုတ်ပြန်ခဲ့ပြီးဝန်ကြီးချုပ်သစ်ကိုသူ့အနေနဲ့ပြေးဝတ်ထောက်ခံကြောင်းပြောကြားခဲ့ပါတယ်။ Mr. Perotti သည်ညူဆာဝေးပြည်နယ်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတာကိုသူဂုဏ်ယူတယ်လို့ပြောဆိုပါတယ်။၎င်းက
Being Premier is a great honor. But I want to be clear that the job I have committed to today
ပြည်နယ်ဝန်ကြီးချုပ်ဖြစ်ခြင်းသည်ဂုဏ်ယူစရာကြီးပါ။ဒါပေမဲ့ကျွန်တော်ဒီနေ့လုပ်ခဲ့တဲ့အလုပ်ကညူဆာဝေးကိုဦးဆောင်ဖို့မဟုတ်ဘဲကျွန်ုပ်တို့ပြည်နယ်ကလူတွေအားလုံးကိုဝန်ဆောင်မှုပေးဖို့ပဲဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းပြောချင်ပါတယ်။လူမှုကွန်ရက် Facebook ပြတ်တော့မိတ်ဆွေတွေမိသားစုတွေတခြားသူတွေနဲ့ဆက်သွယ်တဲ့လူမှုကွန်ရက် Facebook နဲ့အတူသူ့ရဲ့ Instagram နဲ့ WhatsApp စာမျက်နှာတွေပြတ်တော့သွားတာကြောင့်ကဘာတဝမ်းမှာလူပေါင်းသန်းချီ Facebook သုံးမရဖြစ်သွားပါတယ်။ Facebook Company ကတင်းနှင်းနာနဲ့ Twitter မှာရေးသားထားတာကတော့သူရဲ့ apps တွေနဲ့ဝန်ဆောင်မှုတွေကိုအသုံးပြု၍တချို့လူတွေမှာအခက်အခဲဖြစ်နေတာကိုသိရှိထားကြောင်းပုံမှန်အမြန်ဆုံးပြန်ဖြစ်အောင်ကြိုးစားနေကြောင်းအစမပြေဖြစ်ရတဲ့အတွက်တောင်းပန်ကြောင်းရေးသားထားပါတယ်။ American Sun တို့တင်းနှင်းလာနေနေကင်း 7:45 မိနစ်လောက်ကစလို့ပြတ်တောက်ပုံရပါတယ်။ Facebook Company ရဲ့ဌာနတွင်ဆိုင်ရာမှတ်တမ်းတွေမှာတော့လုပ်ငန်းကြီးအပေါ်မှာထိခိုက်နိုင်တဲ့အချက်တွေကိုကမ္ပဏီဘက်ကသိရှိထားပေမဲ့လည်းနောက်ဆက်တွဲထိခိုက်နစ်နာမှုဖြစ်လာနိုင်တဲ့ကိစ္စတွေကိုသိပြီးမကင်တွေ့နိုင်ခဲ့ဘူးလို့ဖော်ပြထားကြောင်း Wall Street Journal ကမကြာခင်ကပဲသတင်းဖော်ပြထားပါတယ်။ဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်အတိတ်ပဲမဲကြောင်းဒေါ်အောင်ဆန်းစုကြည်ပြောရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒေါ်အောင်ဆန်းစုကြည်ကို American Dollar 6သိန်းနဲ့အကယ်ဒမီအခောက်ရွှေခုနှစ်ပိတ်သာတို့ကို၃ချိန်ခွဲပြီးပေးခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလ၁ရက်တောက်ချာနေ့ကနေပြည်တော်မှာတရားရုံးချင်းမှာထွက်ဆိုခဲ့ပါတယ်။ဦးဖြိုးမင်းသိန်းရဲ့ဆွဆွဲချက်ဟာအားလုံးအတိတ်ပဲမဲ့ကြောင်းဒေါ်အောင်ဆန်းစုကြည်ကသူမရဲ့ရုံးချင်းမှာသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကြည်ဝင်းကတော့အားလုံးအတိတ်ပဲမဲ့တယ်လို့ပြောဆိုချက်ဟာဦးဖြိုးမင်းသိန်းကဒေါ်လာနဲ့ရွှေတွေကိုတကယ်မပေးဘဲနဲ့ပေးတယ်လို့ထွက်ဆိုခဲ့တာကိုရည်ညွှန်းပြောဆိုတာလို့ RFA ကိုပြောဆိုပါတယ် ဦးဖြိုးမင်းသိန်းဟာစစ်ကောင်စီဘက်ကတရားလိုပြသက်သေအဖြစ်ဒေါအောင်ဆန်းစုကြည်ကိုဆွဆွဲထွက်ဆိုတဲ့အချိန်ကဒေါအောင်ဆန်းစုကြည်ရဲ့မျက်နှာကိုမကြည့်ပဲအသံတိုးတိုးညင်ညင်နဲ့ထွက်ဆိုခဲ့တာကြောင့်ရှေ့နေတွေကအသံချေချေထွက်ဆိုဖို့တောင်းဆိုခဲ့ရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကပြောဆိုပါတယ်ဦးဖြိုးမင်းသိန်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ယာဒုတာဝန်ယူခဲ့သူဖြစ်သလိုပါတီမှာဆိုရင်လည်းဗဟိုအလုံးမှုဆောင်အဆင့်ထိယာဒုတာဝန်တွေထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဖေဗရူလာ1ရက်ကစစ်တပ်ကအာဏာသိမ်းချိန်ကတည်းကဒီနေ့အထိဦးဖြိုးမင်းသိန်းကိုစစ်ကောင်စီကဖမ်းဆီးထားတာဖြစ်ပါတယ်။ဗစ်တိုးရီးယားရဲ့ကိုဗစ်အခြေအနေဗစ်တိုးရီးယားသည်ဩစတြေးလျမြည်သည့်ပြည်နယ်သို့မဟုတ်နယ်မြေနဲ့မဆိုနေ့စဉ်မှတ်တမ်းတင်သောဒေသဆိုင်ရာကိုဗစ်ရောဂါကူးစက်မှုမှာအမြင့်ဆုံးနေ့စဉ်မှတ်တမ်းဖြင့်ဆန်းချိန်တင်ခဲ့ပါသည်။ယနေ့တွင်အမှုပေါင်း1963ခုထပ်မံတွေ့ရှိခဲ့ပြီးသေဆုံးမှု4ခုသည်ညူဆောက်ဝေးတွင်မှတ်တမ်းတင်ထားသောအမြင့်ဆုံး1599ဦးကိုကျော်လွန်သွားပါသည်။ဗစ်တိုးရီးယားဝန်ကြီးချုပ်ဒန်နီယယ်အန်ရူးစ်ကကာကွယ်ဆေးများသည်ကဲ့ယောဂါမှလွတ်မြောက်သောလမ်းကြောင်းဖြစ်တယ်လို့ပြောကြားခဲ့ပါတယ်။၎င်းက
Vaccination is how we will curtail the growth in these numbers. Vaccination is how we will open up and be free. Vaccination is how we will keep people safe.
ကာကွယ်ဆေးထိုးခြင်းသည်ဤကိန်းဂဏများတိုးတက်မှုနှုန်းကိုကျွန်တော်တို့ကန့်သတ်နိုင်တဲ့လမ်းပါ။ကာကွယ်ဆေးထိုးခြင်းသည်ကျွန်ုပ်တို့ဘလို့ပြန်ဖွင့်မလဲဆိုတာကိုပါကာကွယ်ဆေးထိုးခြင်းသည်လူများကိုလုံခြုံအောင်မြည်သို့ကာကွယ်နိုင်မလဲဆိုတာပါကျေးဇူးပြုပြီးသွားထိုးကြပါကြိုတင်ချင်းဆိုပါသင်ရဲ့ပထမနဲ့ဒုတိယဆေးထိုးဖို့အတွက်ပါကိုဗစ်ရောဂါပြင်းထန်မှုကိုရှော့ချနိုင်မဲ့ကုသဆေးထွက်လာအမေရိကန်နိုင်ငံမှာမော်နူပီရာဗီယာဆိုတဲ့ဗိုင်းရပ်စ်တိုက်ဖျက်တဲ့ဆေးဝါးတစ်မျိုးကိုစမ်းသပ်နေရမှာကိုဗစ်ဝေဒနာပြင်းထန်တဲ့အတွက်ကြောင့်သေဆုံးမှုဒါမှမဟုတ်ဆေးရုံတက်ရတဲ့ရာဂိုင်းနှုန်းကိုထက်ဝက်ထိရှော့ချနိုင်တာကိုတွေးကြရတယ်လို့ဆိုပါတယ်။အဲ့ဒီဆေးကိုကိုဗစ်ရောဂါရှိသူတွေကိုအမေရိကန်ဆေးကမ္ပဏီ Merck တနေ့နှစ်ချိန်တိုက်ပြီးစမ်းသပ်ရမှာအခုလိုအောင်မြင်မှုရတာကိုတွေ့ရတာဖြစ်ပြီးအမေရိကန်နိုင်ငံမှာနောက်နှစ်ပတ်လောက်အတွင်းရေးပေါ်အခြေအနေအသုံးခွင့်ပြုရအောင်ကြိုးစားမယ်လို့ကမ္ပဏီကပြောဆိုပါတယ်။American သမ္မတဂျိုးဘိုင်ဒန်ရဲ့ဆေးပညာဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာအန်သနီဖောက်ချီကလည်းအခုလိုတွေးရှိရတဲ့ရလတ်တွေဟာသတင်းကောင်းပဲလို့ပြောဆိုပါတယ်။ဒါပေမဲ့ American အစားအစာနဲ့ဆေးဝါးကြီးကြပ်ရေးကဒါကိုစမ်းစစ်အတိမပြုခင်မှာတော့သတိထားအသုံးပြုရမှာဖြစ်တယ်လို့ပြောဆိုပါတယ်။ American နိုင်ငံကအစားအစာနဲ့ဆေးဝါးကြီးကြပ်ရေးကသာအသုံးပြုဖို့အတည်ပြုလိုက်မယ်ဆိုရင်အဲ့ဒီမိုနိုပီယာဘီယာဆေးဟာကိုဗစ်လက္ခဏာခံစားမှုတွေသက်သာအောင်မဟုတ်ပဲယောဂပျောက်ဖို့ရည်ရွယ်ချက်နဲ့တောက်ရတဲ့ပထမဆုံးဆေးဖြစ်လာမှာဖြစ်ပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1318ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1824ကျပ်ရရှိပါတယ်။ Australian Dollar ဟာ American 90.20နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။ Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးနံနက်ပိုင်းမိုးရွာသွန်းနိုင်ပါတယ်။Brisbane မြို့မှာအပူချိန် 30 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးနံနက်ပိုင်းမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများခင်းရှင်းလာမှာဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။Canberra မြို့မှာအပူချိန် 73 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Darwin မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ် ။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ
။ဒါမျိုးသတင်းဆောင်မာရီကို
ပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ